မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ19ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်တွေကိုတော့ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါ။အမျိုးသမီးလူတော်မတ်ကိုအိမ်ပြန်ပို့လို့ထောက်ခံသူတွေကအော်ဟစ်ချိန်သူတားဆီးခဲ့တယ်လို့သမ္မတထရမ့်ကပြောတာဟာတကယ်ဖြစ်ရတယ်ကွဲလွယ်နေပါတယ်။82နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုနှစ်ပေါင်း90ကျော်အတွင်းသမ္မတကိုယ်တိုင်တက်ရောက်ပါတယ်။မြေပုံမျိုးတွေကဥယျာဉ်ဆွန့်ထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားဖြစ်နေကြပြီဖြစ်ပေမဲ့လွတ်လပ်စွာသွားလာခွင့်ကန့်သတ်ခံထားရဆဲရှိတဲ့ပေါ်ကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကထောက်ပြပြောဆိုပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းတွေမှာတော့မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေတို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမှာတော့ဒီကနေ့အန်းနဲ့မြေပုံမှာအပြန်အလှန်ပစ်ခတ်မှုဖြစ်ပွားပါတယ်မြေပုံမှာတော့မြမရေတပ်ကစစ်တပ်တင်မော2စင်းကိုအေအေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ
်ဒီနေ့အန်းနဲ့ချင်းညာရောက်မှာကျောင်းမော်ပြည်နေရာတော့ကအမေဒီမီနဲ့အဲ့တော့ဘာလို့လမ်းပြတယ်လို့ပြောရလဲ။လက်မကြီးကအမြောက်နဲ့70ကျော်လောက်ပြတယ်လား
။မြေပုံပြည်သူလွတ်တော်ကိုယ်စားလှယ်ပြောပြပေးသွားတာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဒီကနေ့ရန်ကုန်မြို့အာဇာနည်ဗိမာန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုတော့သမရတက်မတော်ကာကွယ်ဦးစီးချုပ်တို့တက်ရောက်ဂါရဝပြုခဲ့ကြတဲ့သတင်းနဲ့အတူထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းဒေသကရွှေပြောင်းကျောင်းနေမှာတော့အာဇာနည်နေ့အခမ်းအနားကိုကျင်းပကြပါတယ်။ဒီသတင်းပေးပို့ချက်တွေနဲ့အတူနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော့ကြော့သိနေကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်ကာရိုလိုင်းနားပြည်နယ်မှာဗုံဒူးနေညကလုတ်တဲ့မဲဆွယ်စည်းဝေးပွဲတွင်သမ္မတဒေါ်နယ်ထရမ့်ကဆိုမာလီဘွားအောက်လွတ်တော်အမျိုးသမီးအမတ်တူကိုဝေဖန်တိုက်ခိုက်ခြင်းစည်းဝေးမှတ်တဲ့သူကိုထောက်ခံသူတချို့ကဆန်ဟာဘက်သူ့ကိုပြန်ပို့လိုက်ဆိုပြီးအော်ဟစ်ကြတာကိုသမ္မတကသူတားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လေဗီဒီယိုမှာတွေ့ရတာကတော့သမရပြောတာနဲ့ကွာခြားနေပါလေပရိသတ်ကဆန်ဟာဘက်လူအော်ဟစ်တာ73စက္ကန့်ကြာတဲ့အထိသမရကဟန်တာပြောဆိုခဲ့တာလုံးဝမရှိပဲစကားပြောတာကိုရပ်ပြီးတော့အော်ဟစ်တန်အချိန်တက်နေတဲ့လူအုပ်ကိုစောင့်ကြည့်နေခဲ့တာပါကျွန်တော်ခက်မြန်မြန်နဲ့စကားဆပြောခဲ့ပါလေအဲ့လိုအော်တာကိုကျွန်တော်မကြိုက်ပါဘူးသဘောမတူပါဘူးလို့သမရထရမ့်ကကြာသပိုင်းနေ့မှာသတင်းတော်တွေကိုပြောပြီးနောက်ပိုင်းလုံမဲ့မဲဆွယ်ခွဲဒီမှာအလားတူအော်ဟစ်တာမျိုးရှိလာရင်ဟန့်တားဖို့တေချာပေါက်သူစူးစားမယ်လို့ဆိုပါတယ်။သမရကဝီမန်တိုက်ခိုက်သူမင်းနီဆိုတာဒီမိုကရက်အောက်လွတ်တော်အမတ်အီလမ်အိုမာကဒီဖြစ်ရအပေါ်ဂျာတာပလီနေမှာပဲအပြင်းအထန်ပြန်တုံ့ပြန်ပါတယ်။သမရဟာဖက်ဆစ်ဝါဒီတူဦးဖြစ်တယ်လို့သူယုံကြည်ကြောင်းအီလမ်အိုမာကလွတ်တော်အဆောက်အဦမှာတရင်တော်တွေကိုပြောပြီးအခုလည်းရှိနှစ်ဖက်အခြေတင်ဖြစ်နေတာကိုတကယ်တမ်းဒီတိုင်းပြည်ဘယ်လိုဖြစ်သင့်နေဆိုတဲ့အပေါ်ထိတ်တက်ရင်ဆိုင်မှုတစ်ခုအဖြစ်ပုံဖော်ပြောဆိုပါရယ
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကတက္ကသိုလ်တစ်ခုမှာဒီကနေ့ဘုံတလုံးပောက်ကွဲခဲ့တာကြောင့်တိစုံသူ10ဦးထပ်မင်းရှိနေပြီးတော့ဒဏ်ရာရသူ10ဦးကျော်ရှိတယ်လို့ထားဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုတော့ဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ပြောဆိုတာမရှိသေးပါဘူးကဘူတက္ကသိုလ်ရှိတဲ့အဲ့ဒီနေရာမှာတာလီဘန်လက်နက်ကိုင်တွေရောအစ္စလာမ်အကြမ်းဖက်အုပ်စုတွေပါလှုပ်ရှားနေကြတာဖြစ်ပါရယ်ဒီဖြစ်ဟာအာဖဂန်နစ္စတန်မှာခုရပိုင်းတွင်ဒုတိယမြောက်တိုက်ခိုက်မှုလည်းဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့မနေ့ကျသပိုင်းနေ့ကလည်းကန်ဒဟာမြို့မှာရှိတဲ့အာဖဂန်ရဲဌာနချုပ် gate ဝယ်မှာကားဘုံတိုက်ခိုက်ခဲ့တာကသူတို့ရဲ့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုမှာလူတော်များများသေဆုံးပြီးတော့60ကျော်လဲဒဏ်ရာသွားခဲ့ပါတယ်ခင်ဗျာ
။အီရန်အဝေးထိန်းတုံးရင်တစ်စင်းကိုအမေရိကန်စစ်သည်မော်တစ်စင်းကဟော်မုဇ်ရေလေကြောင်းမှာပြစ်ချပျက်စီးလိုက်တယ်လို့အမေရိကန်ဘက်ကပြောထားတာကိုအီရန်ကဒီကနေ့ညင်းပယ်ပြီးသူတို့ဒရုန်းယာဉ်တစ်စင်းမှပျက်စီးဆုံးရှုံးတာမရှိဘူးလို့ပြောပါတယ်။အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘက်စ်အာရက်ချီကအမေရိကန်စစ်သည်မော့ဟာကိုယ့်ဒရုန်းယာဉ်ကိုမှားပြီးပစ်ချလိုက်တာလားဆိုတာစိတ်ပူမိတယ်လို့ထွတ်တာမှရှိပါတယ်။အမေရိကန်စစ်သည်မော့ USS Boxer နောက်ကိုကပ်လာတဲ့အီရန်ဒရုန်းယာဉ်ဟာထွက်သွားဖို့အတွက်အချိန်ချင်းသတိပေးတာကိုလေလံရှုတာကြောင့်စစ်သည်မော့ကပစ်ချပျက်စီးလိုက်တာလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောတာပါ။ဒီဖြစ်ရဟာနိုင်ငံကြီးပိုင်းနဲ့တဲမှာတွားလာနေတဲ့ရေရင်တွေပေါ်အီရန်နိုင်ငံရဲ့ရန်စပြီးထိတ်တိုက်တွေ့ဖို့ကြိုးစားတဲ့လုပ်ရက်များစွာတွေကနောက်ဆုံးပေါ်လာတဲ့ဖြစ်ရဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မြို့မှာရောက်နေတဲ့အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျဗာဇရီဖ်ကလည်းဒရုန်းယာဉ်ပျက်စီးဆုံးရှုံးနေဆိုတဲ့သတင်းမျိုးသူရမထားဘူးလို့ပြောပါတယ်။ဒီကိစ္စလာတော့ကအမေရိကန်ဒရုန်းယာဉ်တစ်စင်းသူတို့လေပိုင်နဲ့တဲဝင်လာတယ်ဆိုပြီးအီရန်ကပြစ်ချခဲ့ပါတယ်။အမေရိကန်ဘက်ကတော့ဒရုန်းယာဉ်ဟာနိုင်ငံကြီးရေပြင်နယ်နိမိတ်ပေါ်မှာပြန်နေတာလို့ပြောပါတယ်။ ဒီပေါ်လက်တော့ပြန်တဲ့အနေနဲ့ဒီကြောင်းကတိုက်ခိုက်မှုစီစဉ်ခဲ့ပြီးမယ်အီရန်ဘက်မှာလူအသေးအတော့ဖြစ်မဲ့ရေရှောင်ရှားကျင်တာကြောင့်ဆိုပြီးတိုက်ခါနီနောက်ဆုံးအချိန်မှာမှာသမ္မတထရမ့်ကပြန်ရှုတ်သိမ်းခဲ့ပါတယ်
ဤရန်ရဲ့နျူကလီးယားစီစဉ်တဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့တင်းမာမှုတွေရောကြအောင်လှုပ်ဆောင်သွားဖို့ဆန္ဒရှိတယ်လို့ဤရန်ဘက်ကအရေးအမှတ်ဖော်ကြားလိုက်ပါတယ်။တကယ်လို့အမေရိကန်အစိုးရအနေနဲ့ဤရန်ပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းမယ်ဆိုရင်ဤရန်အနေနဲ့လည်းစုံစမ်းစစ်ဆေးမှုတွေကိုပို့ပြီးတော့လှုပ်ခွင့်ပေးသွားမှာဖြစ်တယ်လို့ဤရန တော့မြန်ရက်ကတော့တိတ်ပြီးတော့စိတ်အားထက်သန်တဲ့ပုံတော့မရှိပါဘူးသမ္မတထရမ်ကတော့သူ့အနေနဲ့အီရန်ကောင်းဆောင်နေတဲ့ဆွေးနွေးဖို့ဆန္ဒရှိတယ်လို့ထက်တလဲလဲပြောဆိုထားကြောင်းအမေရိကန်အစိုးရထိတ်တန်းတာဝန်ရှိသူတူက VOE ကိုပြောပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်တွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ကန့်သတ်ပြီးပယ်ထိန်တုံးစီစဉ်တွေကိုထိန်းချုပ်သွားဖို့ဒါပြင်အမေရိကန်ရဲ့မဟာမိတ်ပင်လယ်ကွေ့နိုင်ငံတွေနဲ့ဒီဒေသတွေအပြိုင်ပွဲမှာတခြားလက်နက်ကိုင်အဖွဲ့တွေကိုကြားခံဖြစ်သုံးပြုပြီးအားပေးအမြောက်လုပ်နေတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်ဘက်ကကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ7 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရက်နေ့တောက်ကြညနေပဲသတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။ဒီကနေ့ရန်ကုန်မြို့အာဇာနည်ကိုမှကျင်းပတဲ့82နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်တက်ရောက်ပါတယ်။အရင်နှစ်တွေမှာကျင်းပတဲ့အခမ်းအနားတွေကိုအစိုးရအဖွဲ့တွေကအဆင့်အမြင့်ဆုံးတာဝန်ရှိသူအနေနဲ့ဒုတိယသမ္မတအဆင့်ပဲတက်ရောက်ခဲ့တာကနေနှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ဒီနှစ်မှာတော့နိုင်ငံကြီးကဖြစ်တဲ့သမ္မတကိုယ်တိုင်တက်ရောက်တာပါသမ္မတဦးဝင်းမြင့်နဲ့အတူတက်ရောက်အလေးပြုသူတွေကတော့ဒုတိယသမ္မတ1ဦးမြင့်ဆွေပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းနဲ့တက်မတော်ကော်ရီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့ဖြစ်ပါတယ်အာဇာနည်ကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့တခြားအာဇာနည်မိသားစုဝင်တွေလိုပဲမိသားစုဝင်တူအနေနဲ့တက်ရောက်ကာရဝပြုပါတယ်လွန်ခဲ့တဲ့82နှစ်1949ခုနှစ်ကအာဇာနည်ကောင်းဆောင်ကြီး9ဦးလှုပ်ကြံခံခဲ့ရခြင်းဖြစ်တဲ့မနေ့10နာရီ38မိနစ်တိတိမှာနိုင်ငံတော်ဝန်ဝန်ထမ်းချင်းအထိတ်အမှတ်10မိနစ်ကြာအိုးအောဆွဲပြီးညိတ်သက်ကာရဝပြုကြပါတယ်။အခုလိုအိုးအောဆွဲအထိတ်အမှတ်ပြုတော်ကိုစစ်အစိုးရအဆက်ဆက်နှစ်ပေါင်းအတော်ကြာလှုပ်ခွင့်မရခဲ့ပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်လာတဲ့နှစ်ပိုင်းတွေမှာသာပြန်လှုပ်ကြတာပါ။အာဇာနည်နေ့အခမ်းအနားကြောင့်သတင်းပြပိုချက်တွေကိုတော့သတင်းတွေပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ။
ဒီကံမီနေမီဘုံမျိုးနဲ့အတွင်းကအိုးရင်ဆုတ်ခွာထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပေမဲ့ဒီလူတွေရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေကိုအလွန်ကြုံကန့်သတ်ထားတဲ့ပုံမှာစိတ်ပြတ်မိတယ်လို့ကုလသမဂ္ဂအတွင်းမူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂနာကပြောလိုက်ပါတယ်။ဒါပေမဲ့လည်းအိုးရင်ဆုတ်ခွာထွက်ပြေးနေထိုင်သူတွေလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းရေးမဟာဗျူဟာကိုရေးဆွဲခဲ့ပြီးအဲ့ဒီမဟာဗျူဟာအတိုင်းလှုပ်ဆောင်ဖို့အစဉ်အဆက်ဖြစ်နေတဲ့အပေါ်မှာသူမနေနဲ့ကြိုးဆိုတယ်လို့ဇူလိုင်လ17ရက်နေ့နေစွဲနဲ့သတင်းမီဒီယာတွေကိုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူမကပြောထားပါတယ်မစ်ဘုဂနာဟာဇူလိုင်လ9ရက်နေ့ကနေ17ရက်နေ့ထိ10ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီခီးစဉ်ထဲမှာသူမဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးလူသမားဝန်ကြီးဦးသိန်းစွေပါဝင်ပြည်တော်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့သလိုတက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဘဂျုံမူကြီးဆိုဝင်မျိုးသားလွတ်တော်ဒုဥက္ကဋ္ဌဦးရေးတောင်နဲ့တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုတွေအတွင်းမှာလူမျိုးရေးဆိုင်ရာကိစ္စရပ်များပြင်လူမှုတိုင်းပိုင်းတွေအတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြတာပါဒါအပြင်ခွဲခြားဆက်ဆံတာတွေအမုန်းစကားတွေနဲ့ဘာသာရေးကိုနိုင်ငံရေးရည်ရွယ်ချက်နဲ့အတုံးချနေတာတွေကိုလည်းအစိုးရအနေနဲ့ပြင်းပြင်းထန်ထန်စတင်လှုပ်ဆောင်သွားဖို့ကိုလည်းကုလသမဂ္ဂအတွင်းမူကြီးရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်မစ်ဘုဂနာကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ကြည်ကပါစကလာတွင်အတင်းအဓမ္မအလုတ်ခိုင်းစေခဲ့မှုဆိုင်ရာဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားအငင်းပွားနေတာကိုတောင်ကိုရီးယားဘက်ကစိတ်ဆက်ညှိနှိုင်းပြီးပြည်လည်မှုရအောင်မလုပ်သေးတဲ့အတွက်ဂျပန်နိုင်ငံဆိုင်ရာတောင်ကိုရီးယားတန်မတ်ကြီးကိုဂျပန်နိုင်ငံသားဝန်ကြီးကဒီကနေ့ဆင့်ခေါ်ပြောဆိုလိုက်ပါတယ်တောင်ကိုရီးယားနိုင်ငံဟာစိတ်ဆက်ညှိနှိုင်းပြီးပြည်လည်မှုရအောင်မလုပ်တဲ့အတွက်နိုင်ငံတကာဥပဒေကိုချိုးဖောက်နေတယ်လို့ဂျပန်နိုင်ငံသားဝန်ကြီးထာရိုကိုနိုကတောင်ကိုရီးယားတန်မတ်ကြီးနမ်ကွမ်ပြိုးကိုပြောပါတယ်ဒုတိယကမ္ဘာစစ်အတွင်းတောင်ကိုရီးယားနိုင်ငံသားတွေကိုအဓမ္မအလုတ်ခိုင်းစေခဲ့မှုတွေဂျပန်ကုမ္ပဏီတွေအနေနဲ့ညှိနှိုင်းကြေးပေးဖို့တောင်ကိုရီးယားတရားရုံးတစ်ခုကပြီးခဲ့တဲ့နှစ်မှာဆုံးဖြတ်ထားတာပါ။နှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့နိုင်ငံအကြားဒီအငင်းပွားမှုကြောင့်တောင်ကိုရီးယားကိုဂျပန်ကနေတင်ပို့တဲ့အဆင့်မြင့်နည်းပညာဆိုင်ရာကုန်ကျန်းပစ္စည်းပမာဏကိုဂျပန်နိုင်ငံကရှော့ချထားခဲ့ပါလေ။ Dilumyo, Gongjian PC Pamana, Shocha Tarajo, Smartphone Tolude, Kabadwanga, Lunganripo, Tayamu Tisina Mare.
Jamananga, Choto Muga, Animation Yoshin Studio, Mila Mujang, Tisonga to Tonga Tonga, Ingate, One Pusuini Jabare. Studio Rega, Osundago, Jadarinega, Tempi, and Lara to Lut Yoga, Dusty Day, Lami, Meat and Sugar, Alo, Jamandawan, Sidriga, Piobare, Michoga do Pietania, she can't hard do net, take that together. Remember for Lula, Mimi, and that did Ugaro. The younger than Pinny, the eight Lugo, Saint Pierre, Lalo, Mirakama, Tugo, Piambi, or Hicke, Elo, Piobare. The Lizard and Nessi, Fede, eight Luya, Miena, ha. Toda down, Yeni, Elo, the eight Mimi, and Piobare. ဒီပြည့်ရအထူးကြိုက်တန်ရာရသူ30
အစိုးဆုံးမိလောင်မှုလည်းဖြစ်ပါတယ်ခင်ဗျာတရုတ်အပညာရှင်တူကိုရောင်းတဆက်9ခုနှစ်ကပြန်ပေးဆွဲတက်ဖြတ်ခဲ့မှုတွေအသက် 크리스텐센ကတံပေးဆွဲပြီးတော့တက်ပြလိုက်တာဖြစ်ပါတယ်။ရင်းရင်းကျန်းရဲ့မိဘတွေကသူ့ရဲ့ခန္ဓာကိုယ်ဘယ်မှာရှိနေလဲဆိုတာပြောဖို့크리스텐센ကိုတောင်းပန်ကြပါတယ်။크리스텐센ဟာအခွင့်ပေးတဲ့အချိန်မှာတမ်းမိသားစုရဲ့ပန်ကြားချက်ကိုတုံ့ပြန်ပြောဆိုတာမရှိတဲ့အတွက်တရားသူကြီးကသူ့ကိုပြစ်တင်ပြောဆိုပါတယ်။크리스텐센ကသူ့ဟာတခြားလူဆက်မြောက်ကိုလည်းတက်ပြခဲ့တဲ့လူသားမှုဇက်တိုက်ကျူးလွန်ထားသ
တောက်ချာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း
မြေပုံမြို့နယ်တွင်မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားပြီးအထိခိုက်ရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။မြေပုံမြို့နယ်ကတိုက်ပွဲတွေအတွင်းမှာတော့မြမရေတပ်က၁၁တင်းမော၂စင်းကိုအေအေဘက်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်ဆ င်ဒေတာခံရွာသားတွေကနေဆက်တွေ့ကြောင်းကြားလာကြောင်းရေပုံမြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
အဲ့ဒါဒီတခါမျိုးပြတ်နေကြရပြီအနေချင်းညာကမှာအဲ့ဒီမြင့်နေနဲ့အမြင့်နေနဲ့ကြာချောင်းပေါ်ရမြစ်ပေါ်အဲ့မြစ်ကိုလာပြီးတော့ကြောက်မော်တဲ့နေရာတော့ကတော့မြစ်နဲ့အဲ့ကြောင်းပေါ်ကိုလှမ်းပစ်တယ်လို့ပြောရအဲ့ဒါကြီးကကြောက်နေချက်တဲ့ကြောက်ပစ်တယ်ကအဲ့ဒီချိန်မှာဒီတက်ဖို့ရလာပြီးတော့အော်ဂျီဂျီနဲ့ပစ်တယ်ဒီတက်ခါနေကပြောအဲ့ဒါနဲ့အဲ့ဒီမြစ်ကြီးကပြန်ဆုတ်သွားတယ်မဖြစ်ကြတော့ကြတဲ့ကြောက်တာရတဲ့တော့ဘဝအဝိရသတိရအောင်အမင်းကရေးအဲ့ဒီကြာတော့ဒီသက်ခံလေးကပြောတာတော့တောင်ဆင်းကြီးပေါ့ကွာ
ဒီမိနစ်မှာမြန်မာရေသတင်ပေါ်နဲ့စည်းကမ်းလေး AA ဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နက်ကြီးနဲ့ပြစ်ခတ်စဉ် AA ဖွဲ့တွေကလည်းရေသတင်ပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြောင်းဥဖေတန်းကပြောပါတယ်။ကြောက်မော်ရွာသားတို့ကတော့ AA ဖက်ကလည်းရေသတင်ပေါ်ကိုပြစ်ခတ်ခဲ့ကြောင်းအတိအပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်။ဤတဲ့မောတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စော်မင်းထွန်းကိုဆက်တွယ်မိများရမှာခရီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါရယ်အနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကိုဆက်တွယ်ရမှာအစီအွေခံတဲ့ရောက်နေကြောင်းပြောဆိုပါရယ်ဒီကနေ့မြေပုံမြို့နယ်တွင်မြန်မာရေသတင်းမောနဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မနေ့ကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထက်မှာမြန်မာစစ်သားနဲ့ AA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်အဲ
့ဒီဥစ္စာတော့ကျွန်တော်ရုံချုပ်ကတော့ကျွန်တော်ကြည့်တဲ့အဲ့ဒီကိစ္စအသေးစိတ်ကမှမပြောတာသေးဘူးကြ มันมีการเอ็ดมาดีอันนั้นเลยที่มาได้กุศลอาชีพมีการเดือดร้อนมาหมดที่ละที่เอ็ดมาหน้าไปกันพิจารณาช่วงนั้นสิ่งนั้นมันเส้นเล็กๆมีชาวกว่าเวลาบ่เอ็ดมาที่ได้กุศลสิ่งนั้นคุยเราจ้าเลยแล้วยังดูเป็นการรบกวนอยู่แค่จ้าสิ่งนั้นแล้วเอ็ดนี่ยาตัวมาที่นี่เลยเป็นกุศลการเช็คดูเช่นตรงนั้นจะมีเนื้อที่มาขมิ้นเสียงช่องว่าหน้ามาที่จะติดจังเนี่ยจะนั่นเอ็ดมาอยู่ยังดีดูเช่นอาชีพ
ปีกระสุนลั่นนั้นเนี่ยนี่ก็เลยสุดที่มีสัญญาช่องเดิมมาอย่าท้าเลยตั้มรอไปสวยยืนจะดีกว่าอีเพื่อการตั้งใจแค่รู้ตั้งแต่อุจจาระตัวอุตัยยาบีเต็มวันเลยนั่งเงี้ยที่ใครมุ่งเพื่อปลอดภัยได้รู้ตั้มรอเพื่อการเลยเตรียมทุกอย่างท้าวเลยแต่เช่นเดิมมาไปมันนี่ก็บุรีรัมย์อยู่ในการบินจีวันนี้มาเนี่ยมาสุดท้ายในอีรูจ้าไต้ปุ่ยเป็นนั่งสวาพี่ปลอดภัยได้รู้เลยคันทุกข์ก็เปลี่ยวเลย ที่รูปที่พ่อเนี่ยตายไปเลยมั้ยยามาเสด็จไปก็จะส่งมุ่งย้ายไปเรื่อยๆอีเพื่อก็เปลี่ยวเลยที่รูปที่พ่อเนี่ยตายไปเลยมั้ยยามาเสด็จไปก็จะส่งมุ่งย้ายไปเรื่อยๆอีเพื่อก็เปลี่ยวเลย
อันนี้นั่งก็สีดำเจียวมาเอ็นชีพเสียมือดีสิแค่เดือดรู้สีดำยอดารู้ก็เจียวมาเลยมันนี่ก็ต้องไหนละมาเลยที่เดียวเช้าอยู่ว่าเช้าเลยสิแค่กันเลยเจ้าหน้าที่สีดำจ่อยจ่องแพ้กันนี่มาเลยก็เป็นอันนี้มาเล่นอะไรกันทุกอย่างอยู่ว่ามาตรงตรงตัวใจเลยจ้ะแต่ลุงมันลุงอะไรเอาเป็นมาที่ดูลุงชอบตัวยี่มาดีโอ้ยที่นี่เองเนี่ยข่าวเราดูที่ตัวเลยจ้ะอีกคำพูดเลยข่าวดีอันนี้ที่ตัวเลย
ไต้หวันพิพากษาจ้างเรือยอดารียอดกันในตั้งช่องนี้ได้ด้วยลู่ที่ขายไม่ใช่บุลุตุกับพิพากษาเลยและสิ่งที่ขายไปในด้วยมาบุรีรัมย์ยี่ติดดาวมียาอู่เจ้าโตปนิจงอันยูในรูปนี้เสด็จในมีบุญยูในรูปมาเลยไต้หวันรู้เจ็บยันสวาพิพากษาลานีบาร์เลยขมิ้น
ในงานนี้มาเสด็จเยี่ยมขันกันเอาตัวพี่ที่ชอบชาบ้าบุอปาวินและท้าวเชื่อเพื่อนสิบองค์อุเบกินสีตัวต่อมาเดินเงียบเงียบเล่ามาเลยในงานนี้อยากอาบยาหมู่เรือเพื่อปล่อยลานีบาร์เลยเพื่อนสิบองค์พี่มาที่กะหันจ้าลุงมีในใจเต็มร้อนนี่เนี่ยรู้ว่าลุงพี่ไม่สุ่ยกังวลผู้มีชีวิตเจ้ากาวัยอุ้งสิจูกรันพี่ชาบุเบเม่อนาคตมีตาดีมุกุสีเพื่อเจ้ากาลูลานี่เดือดรู้เป็นเส้นไหนไม่ลาลาเป็นเล่ามีอาชีพอะไร มาพิมพ์ในเพียงเสียบาร์เรชินายมเลสราเรโกฟิวเอเยสนี่นี่ยาตายใหญ่ลีไลซีเซมาส่วนวิจัยออกมาเช่นบาร์เวนส่วนวิมีเนื้อลูดูรีนี่เนี่ยฟิวเอเยฟงนับแบบเจนี่ตรงยานเนี่ยตรงเชนเนี่ยงางางาลิโกคอยบีสะดวยยามเอเจลิฟงนับแบบกูโจเทนเปปูทานายมาเลยกูเรามาบาร์เวนายเนี่ยดูรีนี่เนี่ยเลยอีเมลเนี่ยเว็บพีพีตั้งไฟเนี่ยเว็บพีพีฟิวเอเยอีเมลเลยซะบาร์มิสแอทซีโอเอนิวส์ดอทคอมกู โจทย์เป็นผู้ชนะในเรื่องฟิวเอเยสฟิสบุ๊กสามีนามาเลยแม้จะเป็นโจทย์ที่ตาเป็นผู้ชนะในมาเลยนี่นี่อยากได้ยังไงล่ะสิ่งนี้จะรู้อะไรเช่นสามีน่าได้ลีลาสิ่งมาป่าวเวนส่วนนี้จะบูตระเชนิกูทำมันเพิกกับยาดีเช่สับปีรอดีกันเจ็บบาดเลยอาจารย์นี่แค่น่าจังตรีเป็นผู้จัดดีกูติดสับปีจะมาเลย ยังงูมีอาจารย์นี่เบี้ยมามาจิมบาร์เลยคนนั้นจะยิ่งมีอาจารย์นี่ในงานนั้นเราอุ้มมีอุสานเนี่ยสุยาพูนเนี่ยชุดออกกระทำได้ยาวแค่ตัวแต่เมื่อกลางวันอุสิจูบจมูกจีเมียงไลน์เลยได้ยาวการว่าพิเกบาร์เลยอันนี้สุยาเดลเลตเลจิมยาวจิมบาร์เลยอาจารย์นี่แค่น่ากลัวในงานนั้นเราเนี่ยปัตมาอุโสจิมพีได้ยาวการว่าพิราเลพิบาร์เลอภิเษกงูรออาจารย์นี่แค่น่ากลัวกูรันตัวยาวบิดเรียนอยู่เกเรฟิวเอ็มมาไว้เดินดาวกู
กองสังหิงกับเจ้าพี่มาบ้างที่กันนี้จิมาร์เรอาจารย์นี่ในงานเราแค่ไหนอันนี้สุดเลยทั้งหมดสุดท้ายจิมาร์เรแค่หน้าพี่บาร์เรแต่งงูอาจารย์นี่เป็นแม่พี่ชาติถึงยันยารุ่นเนี่ยชาติในปีนี้มาว่าจิมาร์จะรับว่าแต่งงูมีอาจารย์นี่เป็นแม่จิมาร์เรคนเส้นในจิมาร์อาจารย์นี่ในงานเราแค่หน้ากูแต่มันได้อุ้ยมีอุสงเนี่ยสุยาเฟ่แต่เมื่อกลางวันอุ้ยเจ้าบุญมุจิมียังไรเนี่ย แล้วดอกกระดานอุดูแต่ยาวกระดาษพิเกจจะรับว่าในงานเราจะได้เมียงบกโดนเซนซูจิการ์ดอาจารย์นี่ก็ต้องจีเอมีตาสูงเหมือนเด็กอันนี้เนี่ยแต่ยาวกระดาษพิเกจรับใช่ป่ะเลยมีตาดีกว่าครีสพอจะอันนี้สุยาตลาบีลีนี่จะมาในงานเราทำหน้าเด็กอันนี้เนี่ยอาจารย์นี่แค่หน้ากูปัตมาสงอาจารย์แต่ยาวเทียมใช่ป่ะเลยเสียสุยาเลทเช่เชื่อมาเกเรอาจารย์นี่แค่หน้ารีโกสุยาเวจีเอเซนต์แต่ยาวขยันรับใช่ปี
ดาวน์เดซเซนต์นับเป็นกิจการเจเจเจมี่สัตว์เจมาลาดาเช่นไรเจ้าแม่ดาวดาฮังอุปชิตเดอตัวที่ลูนิมิวมาบูเจอองเซนิอาตานิกาลองดีกูและคาราบิเดลูสุกิการ์ดตัวนั้นมีเนื้อหุ่นสิบเช่นไร
ကိုကျုပ်ဒီရတဲ့အနေနဲ့လာချင်းပြရနောက်တစ်ခါကြာလဲတခါဒီရလဲတတ်မလို့လားဖြစ်တဲ့အတွက်ကြောင့်မလို့အဲကြောင့်မလို့ဆိုတဲ့ဟောဒီလိုဒီချင်းခါမှသူဦးသေးဝန်နေတဲ့အချိန်မှနေတယ
်ဇန်ကုန်မှာတော့အာဇာနီနဲ့အခမ်းအနားတွေကိုအာဇာနီပြိမ့်မယ်အပြင်ဘုကျုပ်နေထိုင်တဲ့အိမ်အာဇာနီခေါင်းဆောင်တွေလုံးချက်ခင်ရတဲ့အတွင်းဝင်ရုံနဲ့ဘုကျုပ်ကျေးဇူးရှိတဲ့နေရာတွေမှာကျေးပါခဲ့ပါတယ်အတွင်းဝင်များရုံးကိုတော့ပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်ဒီနေ့မှာတော့အတွင်းဝင်ရုံးထဲမှာပြည်စင်မှုတွေပြုလုပ်နေတဲ့အတွက်အာဇာနီခေါင်းဆောင်တွေကြာဆုံးခဲ့တဲ့အစည်းအဝေးခန်းမကိုတက်ရောက်ကြည့်ရှုခွင့်ပေးထားခဲ့ပြီးနောက်နေ့ပြည်စင်မှုတွေပြီးရင်တက်ရောက်ခွင့်ပြုမှာဖြစ်တယ်လို့ရန်ကုန်မြို့တော်စီမံသားရေးကော်မတီတွဲဘက်အတင်ရေးမှူးဦးတန်းကအခုလိုပြောပါတယ်
ဒီနေရာကိုပြန်ပြီးတော့ပေါင်းမိပေရာအနေနဲ့ဒီမှာလမ်းနဲ့အသေးပြုခန်းသားတွေလည်းလုပ်တယ်ပြီးရင်ဘုကျုပ်တို့ကြဆုံးခဲ့တဲ့ဒီအခန်းကိုလည်းပဲအောက်မှာ LED ပုံနဲ့ဒီရပြည်ကိုတိရှိနေဖို့ပဲကြားသာထားပါတယ
်ဆရာ
တို့ပြင်ဘုကျုပ်တို့ကြဆုံးခြင်းကကြာရှိခဲ့တဲ့ပစ္စည်းတစ်နဲ့ရှိမှုလည်းဒီမှာအောက်မှာ LED ပုံနဲ့ကြားသာထားတာဖြစ်ပါတယ်ဒါမဲ့နေပါဆိုရင်တော့ဘုကျုပ်တို့ကြဆုံးခဲ့တဲ့အခန်းပြုပြင်ပြီးသွားပြီဖြစ်ပါတယ်။အဲဒါမှမဟုတ်ပါဆိုတော့ရပြီလို့ကရုပ်တို့ပြော့နိုင်တဲ့ဆောင်းအားလည်းကောင်းတော်များတာတူရဲ့အခန်းလိုက်ရိုက်ပြောက်လေးလာရှိနေဖြစ်ပါတယ်။
အစိုးရအသက်သက်လက်ထက်ဇူလိုင်16ရက်နေ့အာဇာနီနေ့အခမ်းအနားကိုနေ့စဉ်ကျင်းပလာတာအခုဆိုရင်80နှစ်ပြည့်ရှိခဲ့လာပါပြီ။နေ့စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆန်းရဲ့မိကုံးတွေကအုတ်ချုပ်သူတို့စိတ်ကြိမ်မိကုံးတချို့ကိုကောင်းတဲ့ဖော်ပြလေးရှိပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလည်းအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အစ်စ်ကျင်းပပြီးရခိုင်မြို့အပါအဝင်မြို့ကြီးတော်တော်များများမှအခမ်းအနားတွေကြေကြေပြင်းပြင်းလှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေကမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေကပြေဝလာပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်ဘလို့ဝဲမှုပြောင်ပြောင်လူထုကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေးရှိကြပါရခင်ဗျာ
ဒါကတော့ရန်ကုန်မြို့အာဇာနီဗိမာန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနီနေ့အခမ်းအနားကိုကိုယ်တိုင်တွားရောက်ပြီးတင်ယူခဲ့တဲ့ကိုကောင်းဆန်ဟိန်းပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်တွေမှာကျင်းပတဲ့အာဇာနီနေ့အခမ်းအနားတင်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံရဲ့အာဇာနီနေ့အခမ်းအနားကိုထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကြောင်းနေမှာအာဇာနီတွေနဲ့ပတ်သက်ပြီးတော့အတူယူနိုင်မှုနောက်မြန်မာတမိုင်းအမှန်ကိုသိရှိနိုင်မှုဆိုပြီးနှစ်စဉ်အစဉ်အလာမပြတ်ကျင်းပခဲ့တာမှာဒီနှစ်မှာလည်းကျင်းပကြပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းဒေသတွေမှာရှိတဲ့ရွှေပြောင်းမြန်မာစာတင်ကြောင်းတွေမှာကျင်းပတဲ့အာဇာနီနေ့အခမ်းအနားအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တပ်ခရိုင်နဲ့ထိုင်းတောင်ပိုင်းဒေသတွေမှာရှိတဲ့ရွှေပြောင်းစာတင်ကြောင်းတွေမှာတော့အာဇာနီနေ့ကိုနှစ်စဉ်ကျင်းပလေ့ရှိတာပါ။ထိုင်းတောင်ပိုင်းထိုင်းခရိုင်မှာရှိတဲ့စာတင်ကြောင်းမှာတော့အာဇာနီနေ့ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်အာဇာနီမြို့တော့ကျွန်တော်နှစ်တိုင်းလုပ်ဖြစ်တယ်။အဓိကတော့ကျွန်တော်ရဲ့ရှစ်ကျောင်းလုပ်မှာကလေးတွေကအာဇာနီနေ့ကိုတမမမှန်ကန်ကန်ပေါ့တမိုင်းလေးမျိုးပဲနဲ့ပြီးဖို့ပဲ။အဓိကတော့အာဇာနီနေ့မှာဆုံးသွားတာကပမာလူမျိုးတွေပဲလို့။တခြားဘာသာကြားတွေပါတယ်တိုင်းတိုင်းတွေလည်းပါတယ်။နောက်တစ်ခုကလွတ်လပ်ရေးရအောင်လုပ်ပေးခဲ့တာလည်းကျွန်တော်ပမာလူမျိုးတွေပဲမဟုတ်ဘူး။တခြားတိုင်းရင်းသားတွေတခြားလူမျိုးကြတွေအကုန်လုံးပြည်အောင်စုစိတ်တဲ့နဲ့ဝိုင်းလုံးကြတယ်အဲ့ဒါကိုကျွန်တော်တို့ကလေးတွေကိုသိစေချင်တယ်ဒါကတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ပဲကျွန်တော်ပုံမှန်လုပ်ပေးဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီအာဇာနီနေ့အထိမှကျွန်တော်တို့ဒီပကြီးကတ်တွန်းစာရီစာကုန်းပြိုင်ပွဲလေးလုပ်ပြီးတော့ကလေးတွေကိုကျွန်တော်စုပေးပါတယ
်ထိုင်းမြန်မာနေဆက်တက်ခရိုင်ကတောင်းနေမှာတော့အာဇာနီနေ့ကိုအများဆုံးကျင်းပလေးရှိတာပါဒီနှစ်မှာတော့စောစာတင်ကြောင်းနဲ့စာမှုထောကြောင်းတို့ပေါင်းပြီးအာဇာနီနေ့လုပ်ခဲ့တဲ့အကြောင်းစောအဖွဲ့ရဲ့ပညာရေးတာဝန်ခံဦးမင်းမင်းကအခုလိုပြောပြပါတယ
်အဓိကအချက်လဲကျွန်တော်တို့ဟိုတောင်းမှာလောက်ရတာတော့ဒီနံပါတ်၁ကတော့ဒီအာဇာနီနေ့ဆိုတာပါလဲနောက်ကျောင်းသားတောင်းမှုနဲ့ဘယ်လိုသက်ဆိုင်လဲနောက်ကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းအမှန်ကိုသိသိခြင်းနဲ့နောက်အာဇာနီစိတ်ဓာတ်ကိုသိသိခြင်းနဲ့အဓိကဒီကျောင်းသားကျောင်းသူတွေကအာဇာနီနဲ့ပတ်သက်တဲ့အချက်လက်တွေသိပြီးတော့ကျောင်းသားကျောင်းသူတွေကလည်းစိတ်ဓာတ်ကောင်းနဲ့စိတ်ထားကောင်းနဲ့ရှိရနိုင်ဖို့နောက်ဆုံးလိုက်တဲ့ခံစားရတဲ့သူတွေကိုအပြုနိုင်ဖို့အတွက်ကျွန်တော်လုပ်ရခြင်းဖြစ်တယ်ပေါ့ကျွန်တော်တော့ကျောင်းဆိုလို့ရှိရင်တော့အခါမှနေဒီနှစ်ပြည့်ဖလေးနှစ်ရှိပေါ့နော်လောက်ခဲ့တာမှာဟု
တ်တယ်။ခင်ဗျမနေဆက်မှာတော့စာတင်ကျောင်းပေါင်း60ကျော်ရှိပြီးစာတင်ကျောင်းတချို့မှာတော့အာဇာနီနဲ့အထိမ်းအမှတ်အဖြစ်ကျောင်းပိတ်တာရှိသလိုတချို့ကျောင်းတွေကတော့အာဇာနီခေါင်းဆောင်ကြီးတွေအတွက် ဆုံးကလူရဲနာတွေလည်းလောက်ကြပါတယ်ချို့တောင်းနေကတော့ကတ်တုံးပကြီးစာစီစာကုန်းကြံပွဲတွေလုပ်ပေးတယ်လို့တချို့တောင်းနေကတော့ဟောပြောပွဲတွေလုပ်ပြီးကလေးတွေကိုအာဇာနည်နည်းနဲ့ပတ်သက်လို့အတူယူစရာဖြစ်အောင်သင်ကြားပေးကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်း တွေရော iOS စနစ် 3 ဖုန်း တွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည 9:00 နာရီကနေ 9:00 နာရီခွဲအထိ တိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ် နောက် 2 နာရီကြာ ည 9:00 နာရီကနေ 10 နာရီအထိ ထုတ်လွှင့်ပေးမယ် Radio အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေး American တခွင့်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတော့လှိုင်းဒိုမီတာ25 52 52 နဲ့လှိုင်းလက်မီတာ 190 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင်
မြောက် ကရိုလိုင်းနာ ပြည်နယ်မှာဗိုလ်ဒူးနေညကလူတဲ့မဲဆွယ်စည်းရုံးဝတ်တွင်သမ္မတဒေါ်နယ်ထရန့်ကဆိုမာလီပေါ်အဓမ္မကရအောက်လွတ်တော်အမျိုးသမီးအမတ်တအူးကိုဝေဖန်တိုက်ခိုက်ခြင်းစီယုံးဝတ်တက်တဲ့သူ့ကိုထောက်ခံသူတွေကဆန်ဟာဘက် သူ့ကိုပြန်ပို့လိုက်ဆိုပြီးအော်ဟစ်ကြတာကိုသမရကသူတားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဗီဒီယိုမှာတွေ့ရတာကတော့သမရပြောတာနဲ့ကွာခြားနေပါတယ်ပရိသတ်ကဆန်ဟာဘက်လို့အော်ဟစ်တာ 73ကံကြာတဲ့အထိသမရကဟန်တာပြောဆိုခဲ့တာလုံးဝမရှိပဲစကားပြောတာကိုရပ်ပြီးတော့အော်ဟစ်တန်အရှိန်တက်နေတဲ့လူကိုစောင့်ကြည့်နေခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတကယ်တူကမှာဒီကနေ့ဘုံတလုံးပေါက်ခွဲတာကြောင့်လူရှိဦးထက်မနည်းသေဆုံးပြီး10ဦးကျော်ဒဏ်ရာသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ခိုက်မှုတွေဘယ်သူကမှသူတို့လက်ချက်ဖြင့်ပြောဆိုတာမရှိသေးပါဘူး ကဘူးတက်တမစီတဲ့အရိယာမှာတာလီဘန်နဲ့နိုင်ငံကြားရေးဝန်ကြီးအက်ဘက်စ်အာဂျီကအမေရိကန်စစ်သည်မော့ဟာကိုဒရုန်းယာဉ်ကိုမှပြီးပစ်ချလိုက်တာလားဆိုတာသူစိတ်ပူမိတယ်လို့ထွက်တာမှရှိပါတယ်ဒီကနေ့ရန်ကုန်မြို့အာဇာနည်ဂိုးမှာကျင်းပတဲ့86နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်ကိုလည်းတက်ရောက်ပါတယ်အရင်နှစ်တွေမှာကျင်းပတဲ့အခမ်းအနားတွေကိုအစိုးရအဖွဲ့တွေကအ ဒီနေ့ကတော့ကျွန်တော်တို့ရဲ့ရှစ်တောင်းလုပ်ငန်းအစီအစဉ်လေးကိုကျွန်တော်တို့ရဲ့လူလတ်စာလူရှားတော်လာခွင့်ကတ္တခံထားရတဲ့ပေါ်အစီအစဉ်ကြီးတယ်လို့ကုလသမဂ္ဂမှုတို့ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကပြောပါတယ်ခင်ဗျာ
ဒီနေ့ကျွန်တော်ကိုကြကြတင်းကအကျညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နေ့ညာ 6:00
This program has come to you from the Voice of America, Washington. From Washington, this is V